မကြာသေးခင်ကအမေရိကန်ပြည်တော်စုနယူးယောက်မြို့မှာဘုံဖောက်ခွဲမှုနဲ့တရားစွဲဆိုခံထားရသူဘင်္ဂလားဒေ့ရှ်လူမျိုးအကီယက်ဦးလာဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုသူနောက်ဆုံးတွားရောက်ခဲ့စဉ်ကော့ဆက်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်ခဲ့တယ်လို့သူနဲ့ဆွေမျိုးတော်ဆက်တဲ့သူတွေကပြောပါတယ်။အသက်28နှစ်အရွယ်အကီယက်ဦးလာဟာဥခိယာမှာရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးတော့အိုးအိမ်စွန့်ခွာထွက်ပြေးလာကြတဲ့ဒုက္ခသည်တွေထံတွားပြီးအကူအညီတွေဝေငှပေးခဲ့တယ်လို့သူ့ရဲ့ရောက်မှမာဖူဂျာအက်တာကဒက်ကာထရီဘူးန်သတင်းစာကိုဗုဒ္ဓဟူးနေ့ကပြောပြခဲ့ပါတယ်။တွားတဲ့ရဲ့အတိအကျကိုတော့မမှတ်မိဘူးလို့ဆိုပါတယ်။သူဟာကော့ဆက်ဘဇားကိုမနေ့ပိုင်းမှာတွားရောက်ခဲ့ပြီးဒက်ကာကိုညနေပိုင်းမှာပြန်ပြီးတော့ရောက်ရှိလာတဲ့အကြောင်းအကူအညီမဲ့နေတဲ့သူတွေအတွက်ဆေးဝါးပစ္စည်းတွေပို့ပြီးတော့ဝယ်ယူနိုင်အောင်ငွေကိုချေတာတဲ့အနေနဲ့ဟိုတယ်မှာမတဲခိုခဲ့ဘူးလို့ပြောပါတယ်။အကီယက်ဟာကတူပါလောက်ဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့ဆိုတာမှန်ကန်ကြောင်းနဲ့အကြမ်းဖက်ဝါဒတိုက်ဖြစ်ရေးနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုခွင့်ဆိုင်ရာဌာနတာဝန်ရှိသူတွေကအတည်ပြုပြောကြားခဲ့ပါတယ်။အဲ့ဒီလိုတွားရောက်ခဲ့တဲ့နေရာမှာသူနဲ့အတူတခြားတဦးတယောက်ဘသူများလိုက်ပါသွားမှုရှိမရှိဆိုတာကိုသေချာစစ်ဆေးနေစေဖြစ်တယ်လို့လည်းဆိုပါတယ်။အကီယက်ဟာဒီဇင်ဘာလ17ရက်နေ့မနေ့ပိုင်းနယူးယောက်မြို့ရဲ့လူစီကားရာတိုင်းစကွဲယာမြေအောက်ဘူရာရဲ့ပို့အသော်ရတီဘတ်စကားဂိတ်မှာသူရဲ့ခန္ဓာကိုယ်မှာစီးနှောင်ထားတဲ့အိမ်လုတ်ပိုက်ပုံးကိုဖောက်ခွဲခဲ့တာဖြစ်ပါတယ်။အကီယက်နဲ့အတူတခြားလူ၃ဦးဒဏ်ရာရရှိသွားခဲ့ပါတယ်။အကီယက်က IS Islamic အစွန်းရောက်အကြမ်းဖက်အဖွဲ့အစည်းအတွက်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။သူ့ကိုပြပအကြမ်းဖက်အဖွဲ့အစည်းအတွက်ရုပ်ဝိထုပစ္စည်းထောက်ပံ့အကူအညီပံ့ပိုးမှုအများတွာလာနေတဲ့နေရာမှာဖောက်ခွဲမှုလူများတေးကြေးဒဏ်ရာရစေတဲ့လက်နက်တွေကိုအသုံးပြုမှုစတာတွေနဲ့မက်ထက်တန်ပြည်တော်စုတရားရုံးမှာစွဲချက်တင်ထားပါတယ်ခင်ဗျာ။